အိန္ဒိယနိုင်ငံအာတန်ပြည်နယ်အခြေစိုက် NRL ရေနံကျက်လုပ်ငန်းဟာမြန်မာနိုင်ငံစကိုင်းတိုင်းထဲမှာလက်လီ73ဆိုင်တွေဖွင့်ဖို့စီစဉ်ထားကြောင်းဒီလုပ်ငန်းရဲ့အကြီးအကဲကအိန္ဒိယသတင်းဌာနတွေကိုတနင်္လာနေ့တုန်းကပြောကြားလိုက်ပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုအခြေခံပြီးမတ်တင်ဂီထိုက်တင်ပြမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံမှာအခြေအနေတွေတည်ငြိမ်သွားပြီဆိုတာနဲ့လုပ်ငန်းတွေဝင်ရောက်ဖို့ကြိုးစားနေကြောင်းအိန္ဒိယရဲ့ရေနံကျက်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ NRL New Malika Refinery Limited ရဲ့ကုမ္ပဏီအကြီးအကဲကမေလ2ရက်နေ့မှာပြောဆိုလိုက်တာပါမဏိပူရပြည်နယ်မွေးမြို့ကိုဖျက်ပြီးလူဦးရေ340နီးပါးရှိတဲ့စကိုင်းတိုင်းမှာလက်လီဓာတ်ဆီဆိုင်တွေဖွင့်ဖို့ပြင်ဆင်နေကြောင်းပြောပါတယ်ဒီအတွက်အသေးစိတ်အစီအစဉ်တွေရေးဆွဲထားတယ်လို့ NRL ကုမ္ပဏီကအိန္ဒိယသတင်းဌာနတွေကိုပြောတာပါအိန္ဒိယအစိုးရဟာအမေရိကန်ဒေါ်လာ1,500ကုန်ချက်ခံထားတဲ့ကလဒန်စီမံကိန်းစစ်တွေစစ်ကန်းကိုလည်းအခုမေလ9ရက်မှာဖွင့်လှစ်ဖို့ရှိပါတယ်။မြန်မာပြည်ရင်းမငြိမ်သက်မှုတွေရှိနေပေမဲ့လည်းအိန္ဒိယနဲ့တရုတ်ဟာအကျိုးစီးပွားအတွက်ရှင်ပြိုင်နေကြတယ်လို့လေလာသူတွေကမြင်ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးချင်ကန်းဟာမနေ့ပြန်အိန္ဒိယမှာကျင်းပမဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ SCO အစည်းအဝေးမတိုင်ခင်တနင်္လာနေ့ကမြန်မာနိုင်ငံကိုအရင်လာရောက်ခဲ့တာပါ။မြန်မာနိုင်ငံကိုကနဦးလာရတဲ့အကြောင်းရင်းတည်းမှာတရုတ်သမ္မတရှီကျင်းပင်နဲ့မြန်မာကြားကလက်တွေ့ကျတဲ့ပူးပေါင်းဆောင်ရွက်မှုတွေပိုပြီးနှက်ဆိုင်လာဖို့အထူးသဖြင့်စီးပွားရေးစိုက်ပျိုးမွေးမြူရေးနဲ့အခြေအနေတည်ငြိမ်ရေးအတွက်ရည်ရွယ်ကြောင်းတရုတ်အစိုးရပိုင်း People's Daily သတင်းစာကရေးသားပါတယ်။အိန္ဒိယနဲ့တရုတ်ဟာမြန်မာနိုင်ငံအပြင်အာဖရိကနဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့တွေကအာရှအတွင်းပိုင်းနိုင်ငံတွေစီကစီးပွားရေးဈေးကွက်ရဖို့အလူအရက်ရှင်ပြိုင်လာကြောင်းနိုင်ငံတကာဆက်ဆံရေးပညာရှင်မင်းရတုထက်က VOA ကိုပြောပါတယ်
။ဟိုလိုမြန်မာနိုင်ငံမှာလည်းပဲဟိုလက်ရှိအနေထားမှာတရုတ်ရဲ့စီးပွားရေးဈေးကွက်တွေကအများကြီးရှိနေတယ်။အများကြီးကအိန္ဒိယကထိုးပေါက်ဝင်ရောက်ဖို့အတွက်ကလည်းသူစူးစမ်းနေရတယ်။အရင် NLD လက်ထက်တုန်းကဆိုလို့ရှိရင်တော့အနာမသိခင်တုန်းကဆိုလို့ရှိရင်တော့ဟိုတရုတ်နဲ့ level ပို့ပြီးတော့အဆင်ပြေနိုင်တဲ့နီလန်နဲ့တရုတ်ထောက်ကျွေးမိထောင်ချောက်တွေကိုဟိုထွက်ရင်ကောင်းမလဲဆိုတဲ့ပုံစံမျိုးတွေရှိခဲ့တယ်။အဲ့လိုမျိုးပဲအိန္ဒိယရဲ့ policy မှာလည်းပဲအမေမနိုင်ငံကိုအများကြီးစီးပွားရေးလုံမှုကိစ္စရရှိတယ်။ဒါကအရင်တော့ရှိခဲ့ပြီးမယ်။အခုလက်ရှိအနေထားမှာတော့အာနာလင်းစက်ကောင်စီဘက်ကနေပြီးတော့ပူပေါင်းဆောင်ရွက်နေတယ်ဆိုတာတက်ကိုတရုတ်ရဲ့ဂျိုးပန်းမှုတွေကိုသူကနေပြီးတိုးဝင်နေတဲ့ပုံစံမျိုးတွေဖြစ်နေတယ်ပေါ့နော်။ပြီးတော့ဒီတရုတ်စက်ကောင်စီနဲ့ကလည်းဒီဟိုရန်စီတင်သွင်းမှုတွေကိစ္စတွေကလည်းရှိနေတယ်ပြ။ဒါတွေကလည်းနိုင်ငံကနေပြီးတော့ပိတ်ဆို့ပြီးလောက်ရမယ်အနေထားတွေဖြစ်တယ်။ပြီးတော့ဆိုနိုင်ငံကြီးနဲ့နိုင်ငံပြင်နေတော့မြန်မာနိုင်ငံကတော့အိန္ဒိယဆိုးနဲ့ဂျုံရတဲ့နိုင်ငံအနေထားတွေမှာတော့ရှိနေတယ်လို့ကျွန်တော်တို့ပြောလို့ရတယ်ဗျ။
မြန်မာတရုတ်အိန္ဒိယသုံးနိုင်ငံလုံးဟာ BCIM လို့ခေါ်တဲ့တရုတ်အစိုးပြုတဲ့ BRI စီမံကိန်းထဲမှာပါဝင်ပါတယ်။ဒီအတွက်လဲသုံးနိုင်ငံလုံးကအကျိုးစီးပွားအတွက်တွေ့ဆုံဆွေးနွေးနေတာရှိကြောင်းနိုင်ငံရေးလေလာသုံးသပ်သူဒေါက်တာဆိုင်းကြည်စင်ဆိုးက VOA ကိုပြောပါတယ်။မြန်မာပြည်တွင်းရေးပြည်လည်အောင်လုပ်ပေးမယ်ဆိုတဲ့သဘောထားကိုလဲတရုတ်ကနောက်ပိုင်းမှာပြသလာပြီးမဲ့ထင်ထင်ရှားရှားတော့မတွေ့ရသေးကြောင်းသူကပြောပါတယ်။
တရုတ်ကမြန်မာနိုင်ငံကိုတွေ့ဆုံပြီးတော့ဒီနေ့အကျဉ်းသားတွေလွတ်ပြီးတဲ့ကိစ္စလည်းထွက်ပေါ်တိုးကျညာတာတွေ့လိုက်တယ်။အဲ့တော့တရုတ်အနေနဲ့ကမြန်မာနိုင်ငံဘက်ကနေပြီးတော့ရပ်တည်ပြီးတော့ဖြစ်နေတဲ့ပြဿနာတွေကိုဖြေလည်အောင်ကူညီဆောင်ရွက်မယ်ဆိုတဲ့ရပ်တည်ချက်ပေါ်ပြတာလည်းတွေ့လိုက်တယ်။ဟိုတတိထားမှာတရုတ်အနေနဲ့ကမြန်မာနိုင်ငံဘက်ကရပ်တယ်ဆိုတော့မြန်မာနိုင်ငံဘက်လို့ပြောလိုက်ရင်မြန်မာနိုင်ငံဘက်ထက်မှာစစ်ကောင်စီဖက်ရှိရဲ့အထူးသဖြင့်2008ဖွဲ့စည်းပုံအောက်ကနေပြီးတော့ပြုပြင်ပြောင်းလဲလုပ်ဖို့ကြံစီနေတဲ့လမ်းစဉ်ပေါ့နော်အဲ့ဒါရှိရဲ့ပြီးရင်တစ်ဖက်မှာခါကြတော့ကျွန်တော်စစ်တပ်ကိုဒီမြန်မာနိုင်ငံရေးအထက်ကနေအပြီးထုတ်ပယ်ဖို့အတွက်ဖွဲ့စည်းပုံအသစ်ပေါ်ပေါက်ဖို့ဆိုတဲ့ရည်တည်ချက်တွေမျိုးစုံတွေကျွန်တော်ရှိနေအဲ့တော့တရုတ်အနေနဲ့ကမြန်မာနိုင်ငံဘက်ကရည်တည်ရဲ့ဆိုတာစစ်ကောင်စီဘက်ကရည်တည်တာလားပြီးတော့ပြည်သူလူထုဘက်ကရည်တည်ပြီးတော့ပြုပြင်ပြောင်းလဲကူညီမှာလားဆိုတာအဲ့ဒါကတော့ကျွန်တော်တို့ဒီနေ့ဒီချိန်ဒီမရှင်းသေးဘူးအဲ့ဟာကိုကျွန်တော်တို့သတိထားစောင့်ကြည့်ဖို့လိုတယ်
NRL ဟာမဏိပူရပြည်နယ်မွေးမြို့ကိုဖျက်ပြီးမြန်မာနိုင်ငံတဲကိုကုန်းလန်းကနေအစ်စ်မြင့်ဒီဇယ်စီးတွေတင်သွင်းဖို့2019ခုနှစ်လောက်ကတည်းကခြေလှမ်းစတင်ခဲ့တာပါ။အဲ့ဒီတုန်းကကုန်ကြက်စီမကမီပဲအများကြီးရင်းနှီးထားတဲ့တရုတ်ကုမ္ပဏီတွေနဲ့ဈေးမရှင်နိုင်ခဲ့ပါဘူး။ကံမကောင်းချင်တော့မြန်မာနိုင်ငံမှာအာဏာသိမ်းမှုဖြစ်ခဲ့တယ်လို့ကုမ္ပဏီရဲ့အကြီးအကဲကအိန္ဒိယသတင်းမီဒီယာတွေကိုမေလ2ရက်နေ့ကပြောသွားတာပါ။မြန်မာရဲ့မတည်ငြိမ်မှုကအိန္ဒိယအတွက်စစ်မျက်နှာစိန်ခေါ်မှုနှစ်ခုလုံးကို တပြိုင်တည်းထဲဂျုံနေရတယ်လို့ပဲလို့ The Diplomat ကရေးသားခဲ့ပါတယ်။တစ်ခုကတော့မြန်မာကတရုတ်နယ်ပို့ပြီးနှိကက်လာတာဖြစ်ပြီးဒုတိယတစ်ခုကတော့မြန်မာဘက်ကအခြေအနေတွေကအိန္ဒိယအရှိမြောက်ဒေသတစ်ခုလုံးအတွက်တက်ရောက်လာတာပဲဖြစ်ပါတယ်။